ဆေးမတူတဲ့ဥရောငန်းချတိုက်ဖို့ရောကတင်းတင်းကျပ်ပေါ်နေတာကိုထိန်းချုပ်ရေးကလေးငယ်တွေကိုပုံမှန်ကာကွယ်ဆေးတိုက်တွေ့အစီအစဉ်မှာပါကစ္စတန်နိုင်ငံဟာကာကွယ်ဆေးတစ်တမျိုးကိုစတုံးတဲ့ကမ္ဘာပထမဆုံးနိုင်ငံဖြစ်လာပါတယ်။ပါကစ္စတန်နိုင်ငံမှာ2016ခုနှစ်ကစလို့ဒီရောဂါပိုးပြန့်နှံ့ကျပ်ပေါ်နေတာဖြစ်ပြီးလူ1000ကျော်ရောဂါကူးစက်ခံထားရပြီးတော့အများစုကတောင်ပိုင်းဆင်းပြေနေတာဖြစ်ပါတယ်။ Super Bug လို့ခေါ်တဲ့ဘက်တီးရီးယားမျိုးကတစ်ခုဟာဆေးမတူတော့တဲ့အဆင့်အထိတစ်ပြေးပြေးရောက်လာပြီးနိုင်ငံကာကိုပြန့်နှံ့နေတဲ့ရှိနေတာပါ။ဒါတော့ဆက်ခွန်ခွန်လေးကပါကစ္စတန်မှာတိုက်ခိုက်ရောဂါဖြစ်ပေါ်မှု63ရာခိုင်နှုန်းတိုက်ခိုက်ကြောင့်ပြေဆိုးမှု80ရာခိုင်နှုန်းဟာအသက်15နှစ်အောက်ကလေးငယ်တွေဖြစ်တယ်လို့ဟာဝေဆေးထိုးမဲ့အစီအစဉ်နဲ့ဆက်ဆက်တဲ့တောက်ကြောင်ဒီပြည်ဝင်စီနာချက်ထဲမှာဖော်ပြထားပါတယ်။ဒီကာဝေဆေးတဲ့အစီအစဉ်ကိုဂျနီဗာခြေဆိုင် GAVI ကာဝေဆေးအစီအစဉ်မြို့မောင်းအဖွဲ့ကရန်ကုန်ကြီးထောက်ပံ့တာဖြစ်ပြီးတရင်းနှစ်ပတ်ကြာမယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။အင်းပြည်နယ်မျိုးပါဒေသတွေကအသက်6လကနေ15နှစ်အကြားကလေးငယ်10တန်းကိုကာဝေဆေးတိုက်မှာပါ။ကမ္ဘာ့ကျန်းမာရေးအတွက် WHO ကထောက်ခံထားတဲ့တိုက်ခိုက်ရောဂါပူပေါင်းကာကွယ်ဆေး TCV ဟာ6လအရွယ်ကြီးငယ်တဲ့ကလေးတွေကိုတိုက်နိုင်တဲ့ပထမဆုံးကာကွယ်ဆေးဖြစ်ပြီးအဖျားတက်တာကလည်းရေရှည်ကာကွယ်နိုင်တယ်လို့သတ်မှတ်ထားကြောင်းတာဝန်ရှိသူတွေကပြောပါတယ်